ဥရောပနဲ့ကမ္ဘာတဝန်းကတခြားနေရာတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေချိန်မှာပဲဗိုင်းရပ်စ်ကူးစက်မှုစတင်ခဲ့တဲ့တရုတ်နိုင်ငံကတော့အနည်းဆုံးနိုင်ငံ၈နိုင်ငံကလူတွေကိုသူ့နိုင်ငံထဲကိုဝင်ရောက်ခွင့်ယာယီပိတ်ပင်လိုက်ပါတယ်။ရုရှားပြင်သစ်အီတလီဗြိတိန်ဘယ်ဂျီယံဖိလစ်ပိုင်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတရုတ်နိုင်ငံသားမဟုတ်တဲ့သူတွေအနေနဲ့တရုတ်နိုင်ငံထဲကိုဝင်ခွင့်ရတော့မှာမဟုတ်ဘူးလို့ပြောပါတယ်။ဒီလူတွေအနေနဲ့သူတို့မှာတရားဝင်ပြည်ဝင်ခွင့်ဗီဇာဒါမှမဟုတ်နေထိုင်ခွင့်ပါမစ်ရှိရင်လည်းဝင်ခွင့်ရမှာမဟုတ်ပဲပြည်ဝင်ခွင့်ယာယီပိတ်ပင်ထားမှာဖြစ်တယ်လို့အဲ့နိုင်ငံဒီမှာရှိတဲ့တန်ယုံတွေကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာအင်တာနက်ကနေကြေညာထားပါတယ်။တရုတ်နိုင်ငံဟာပြည်ပကနေကူးစက်မှုအသစ်မဖြစ်အောင်တင်းကျပ်တဲ့ကန့်သတ်မှုတွေကိုချမှတ်လာနေပြီးတော့လွန်ခဲ့တဲ့24နှစ်အတွင်းမှာပြည်ပကနေပြန်လာသူတွေထဲမှာဗိုင်းရပ်စ်ကူးစက်သူ30ရှိတယ်လို့လည်းတရုတ်ကျန်းမာရေးအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှနေ့စဉ်ဗိုင်းရပ်စ်ကူးစက်သူ 48,638 ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူ 7.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်ကြောင့်နောက်ထပ် 6,800 တည်ဆုံးခဲ့တာကြောင့်တည်ဆုံးသူစုစုပေါင်းဟာလည်း 13,485 ရှိသွားပြီဖြစ်တယ်လို့ဆိုပါရယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါရယ်။ဩစတြေးလျနိုင်ငံမှာတော့ကာယောဂါကြောင့်ဘီနယ်နယ်ဇက်တွေကိုပိတ်ထားတဲ့ဆုံးဖြတ်ချက်ကိုဩစတြေးလျတရားရုံးချုပ်ကအတည်ပြုလိုက်ပါရယ်။ကာယောဂါကြောင့်ချမှတ်ထားတဲ့ကန့်သတ်မှုတွေဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဘီလီယံနာတတိယကြီး Clive Palmer ဘက်ကလျှောက်လဲချက်ကိုတရားရုံးချုပ်ကလက်မခံဘဲဒီနေ့မှပယ်ချလိုက်တာဖြစ်ပါရယ်။ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ပြည်내နဲ့နယ်မြေတွေအားလုံးဟာနေဆက်တွေကိုဖျက်ချောက်ဝင်မပေးဘဲပိတ်ထားတာဖြစ်ပါတယ်ခင်ဗျာ။